ရေချာနိုင်ငံကွာလာလမ်ပါမှာကျင်းပနေတဲ့ AIP ကိုအာဆီယံနိုင်ငံများပါလီမန်အဖွဲ့တက်လက်စည်းဝေးပွဲအတွင်တက်ရောက်လာကြတဲ့အာဆီယံအမတ်များကဓမ္မပြေမှာစစ်အစိုးရနိုင်ငံရေးပြုပြင်တောင်းလဲမှုများလုပ်ကြဖို့အိန္ဒိယချင်းအင်အားကြီးနှစ်နိုင်ငံဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကဖိအားပေးတဲ့ကြောင့်ဒီကနေ့တိုက်တွန်းပြောကြားကြပါတယ်။ဓမ္မပြေမှာစစ်မှန်တဲ့ပြုပြင်တောင်းလဲမှုတွေလုပ်ရင်အာဆီယံအသင်းရောအိန္ဒိယတရုတ်နိုင်ငံများပါဝင်မိမိတို့အားလုံးအတွက်အကျိုးရှိစေပါဖြစ်တယ်။မြန်မာပြည်မှာအခြေအနေဆိုးပြီးတော့ဆက်လက်ရိုရွင်းနေမယ်ဆိုလို့ရှိရင်မိမိတို့အားလုံးအတွက်ထိခိုက်နိုင်မှာပဲလို့စင်ကာပူနိုင်ငံမှလွှတ်တော်အမတ်ချားချောင်းကဖောက်ပြသွားပါလေ။မြန်မာစစ်အစိုးရအထူးကြံဖြည့်ရေးကြိုးပမ်းမှုအထမမြောက်တာဟာတရုတ်နဲ့အိန္ဒိယတို့ကြောင့်ဖြစ်တယ်လို့လည်းပဲပြစ်တင်ဝေဖန်ကြပါလေ။ဖွဲ့စည်းပုံသစ်ဆိုတာဟာလည်းပဲမြန်မာလူဦးရေ45သန်းကိုစစ်တပ်ကထိန်းချုပ်ရေးအတွက်ဖြစ်တယ်။နောက်ပေါ်လာနိုင်တဲ့ပါလီမန်လွှတ်တော်နဲ့အစိုးရကိုစစ်တပ်ကကိုက်ထားနိုင်ရေးအတွက်ဖြစ်တယ်လို့မလေးရှားလွှတ်တော်အမတ်ဇာယီအီဘရာဟင်ကအစည်းအဝေးအတွင်းမှာဝေဖန်ပြောကြားသွားပါတယ်။အဲ့ဒီအစည်းအဝေးပွဲသို့အဖွဲ့ဝင်5ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ NCGUB ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွတ်ပေါင်းအဖွဲ့ကစစ်လွှတ်ထားတယ်လို့လည်းသတင်းရရှိပါတယ်။